မြန်မာနိုင်ငံကအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL မှာ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပါပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုလိုက်ပါတယ်။လူနာတွေစီကနေဓာတ်ခွဲနမူနာတွေကိုရယူပြီးတော့ရောဂါပိုးရှိမရှိဆိုတာကို NHL မှာစစ်ဆေးတဲ့ရလဒ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲခန့်နေစီကရလဒ်ဟာကိုက်ညီမှုရှိတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုပြောပြပေးပါရှင်။
COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုမြန်မာနိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL မှာစတင်စစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒီမှာလက်ဓာတ်ခွဲနမူနာတွေမှာဒီ COVID-19 ဗိုင်းရပ်စ်ရှိမရှိလို့စစ်ဆေးနိုင်ဖြစ်ပါတယ်။စစ်ဆေးတဲ့အခါမှာကျွန်တော်တို့နိုင်ငံမှာစစ်ဆေးဆိုလို့ပဲကွာကျွန်တော်ဒီမှာကြည့်ဘလော့ဆန်ဆက်ချက်တဲ့ထိုင်းနိုင်ငံ NHL မှာတခါလို့ပြေးဖို့ပြီးစစ်ဆေးတာရှိပါတယ်။အဲ့ဒီရရတဲ့အဖြစ်လေးရဆိုရင်ကပ်ရည်ရှိတာအတွေ့ရပါတယ်။ဒါကတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံဒီချင်းနဲ့ဟက်လာပေါ်ကြီးအောင်မြင်မှုပဲဖြစ်ပါတယ်။
COVID-19 တန်မြာနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန့်တွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲခန့်စီကိုသာပေးပို့ပြီးအတည်ပြုချက်ရယူခဲ့တာပါ။ဒါပေမဲ့မနေ့ကစောင့်ကြည့်လူနာ2ဦးရဲ့ရောဂါရှိမရှိဓာတ်ခွဲအဖြစ်မှာရည်ညွှန်းဓာတ်ခွဲခန့်စီကရလဒ်နဲ့ NHL ကရလဒ်အတူတူဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။အခုလိုမြန်မာနိုင်ငံက NHL မှာစစ်ဆေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေလိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလက်ခံရရှိပြီးလူနာတွေရဲ့ဓာတ်ခွဲနမူနာတွေမှာ COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုရည်ညွှန်းဓာတ်ခွဲခန့်နဲ့တပြိုင်တည်းထဲစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 တန်တရားလူနာမတွေ့ရှိသေးပေစောင့်ကြည့်လူနာကတော့10ဦးရှိပြီးအဲ့ဒီထဲက2ဦးမှာရောဂါပိုးမရှိကြောင်းမနေ့ကဖေဖော်ဝါရီလ16ရက်ညပိုင်းမှာရည်ညွှန်းတက်ခွဲကန်းကပြန်ရှားလာတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိမှာတော့เนาะကျွန်တော်တို့နိုင်ငံမှာတန်တရားလူနာတွေ့ရှိသေးမရှိသေးပါဘူး။မနေ့ကညအထိဆိုလို့ရှိရင်တော့ဒီတော့10ဦးကိုဆေးရုံထဲမှာဆက်လက်ပြီးတော့စောင့်ကြည့်ကုသမှုပေးနေပါတယ်။သူတို့ဒီကနေပြီးတော့တက်ခွဲနမူနာတွေကိုလည်းကျွန်တော်တို့ကဆက်လို့ရှိရင်ဒေါက်တာဆက်ကိုပြေးပြေးလဲခေါင်းမနေ့ကဆိုလို့ရှိရင်အထူးပြန်လာပါမယ်။မိုင်းဆက်ပြည့်တဲ့ဆေးရုံကအတူ36မိနစ်ရေမေတာတူနဲ့မိုးကုန်းမြို့နယ်ဆိုရင်အသက်27မိနစ်ရေမေတာတူဒီလိုပါမှုကမှူးရတဲ့ခွဲချီလိုမှာဆိုလို့ရှိရင် COVID-19 ဗိုင်းရပ်စ်ရောဂါကိုမရှိပါကြောင်းဆိုပြီးတော့ဒီကမနေ့ကညပိုင်းမှာပြန်လာတဲ့အခါတက်ကြတာဖြစ်ပြီးဖြစ်ပါတယ
်။ကျန်ရှိနေသေးတဲ့လူနာ၈ဦးတည်းကမန္တလေးပြည်သူဆေးရုံကြီးကအသက်24နှစ်အရွယ်အမျိုးသားလာရှုမြို့နယ်ဆေးရုံကအသက်18နှစ်အရွယ်အမျိုးသမီးတောင်သာမြို့နယ်ဆေးရုံကအသက်38နှစ်အရွယ်အမျိုးသားမြစ်သားမြို့နယ်ဆေးရုံကအသက်18နှစ်အရွယ်အမျိုးသားနဲ့အသက်34နှစ်အရွယ်အမျိုးသားသူတို့၅ဦးရဲ့ဓာတ်ခွဲရလဒ်အဖြေကိုစောင့်နေပြီးလာရှုံမြို့နယ်ဆေးရုံကအသက်40အရွယ်အမျိုးသားဝေပါကီအထူးကုဆေးရုံကအသက်38နှစ်အရွယ်အမျိုးသားနဲ့49နှစ်အရွယ်အမျိုးသားသူတို့၃ဦးရဲ့ဓာတ်ခွဲနမူနာတွေကိုတော့ရည်ညွှန်းဓာတ်ခွဲခန့်စီပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်မြန်မာနိုင်ငံမှာ COVID-19 ရှိမရှိစစ်ဆေးလာနိုင်မယ်မယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရင်းနှုံးတက်ခွဲကန်းစီကိုတော့လူနာတွေရဲ့တက်ခွဲနမူနာတွေကိုပေးပို့ပြီးသူတို့ရဲ့ရလဒ်ကိုသာအတည်ပြုချက်ရယူရအောင်မှဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလူထုတတ်တဲ့နေရာတွေကိုရှောင်ကြဉ်ပြီးလက်ကိုစနစ်တကျမကြခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အတွက်လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။COVID-19 ကူးစက်ခံရသူဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံမှာအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်မွားလာတဲ့ဒီဗိုင်းရပ်စ်ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ်။